Welcome to the Voice of America in Burmese.
ကျွန်တော်မနက်ခင်းပါခင်ဗျာ တော်ရရှင်ပေါင်းရှင်လန်းချမ်းမြေနိုင်ကြပါစေ ဝါရှင်တန်မြို့တော်ဗီအမေရိကန်တန်ကနေ 2019 ခုနှစ်ဒီဇင်ဘာလ 23ရက် ပထမနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက် 6:00 အထိ ဒိုင်နိုမီတာ 30.40-49.49ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA ရဲ့ Facebook စာမျက်နှာအပြင် VOA ရဲ့ Internet Website ကနေလည်း တိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာ ဒီမနက်မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးပါမယ်
သင်္ကြန်ပါ ရှင် ကျွန်မကခင်ရတပ်ပါ ဒီမနက်ခင်တဲ့နေ့ကိုကိုစံမဝင်နဲ့အခုကြီးညာပေးပါမယ် American ပြည်တော်စု တောင်မှ 11 မှာပြည်내က အထက်လွှတ်တော်အမတ်တနီယာလက်လက်နေတဲ့အတွက် အခုချိန်မှာမဲပေးရွေးချယ်နေကြပါတယ် ဒုက္ခတွေနေရပြန်ရင်မှအချိန်သတ်မှတ်ပြီးအသေးချပြန်နိုင်မှုစီစဉ်ရမယ်လို့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အကျဉ်းမှုချုပ်ကမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါကိုစောင်းနိုင်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်သတင်းလေးကြီးညာအပြီးသတင်းလွှာလေးကိုတင်ဆက်တဲ့အခါမှာဆိုရင်တော့
Returns should be to the original place of residence or to a safe, secure
place. ကျန်းကျင်တွေကတော့ဟင်းညာမွတ်စလင်တွေအရင်နဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂလူညွေးကောင်စီမှာဆွေးနွေးခဲ့ကြတဲ့အကြောင်းအပြည့်အစုံကိုနားဆင်ကြရမှာပါ။အဲဒီနောက်မှာတော့လူညွေးကောင်စီဆွေးဝဲပေါ်တုံ့ပြန်ချက်တွေနဲ့အတူလက်ရှိအစိုးရရဲ့စီးပွားရေးပေါ်လစီပေါ်တုံ့ဆက်ချက်အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်မှာတော့
American Bureau Suit Down Manga, Alabama, Pinega, Attendotoma, Tania Lilla Nida, a Kuchema, maybe you change Jababi. They may say Tiba, Tiba, Sogamun, Suswak, Hania B, and Yempoas Yapsinere, Republican Gozle, Roy Mone, Asua Shinny Hong, Democratic Gozle, Doug Jones Sto. ရှင်းပြနေကြတာဖြစ်ပါတယ်ကိုယ်စားလှယ်လောင်းအုပ်တို့ကတော့တနင်္လာနေ့ညပိုင်းနောက်ဆုံးချိန်အထိအပြိုင်ဆိုင်နှဲဆွဲခဲ့ကြတာပါဒါဟာရှင်းနေနိုဝင်ဘာလတော်ရွေးကောက်ပွဲတွေအတွက်ရောသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံရေးအခြေအနေကိုပါခန့်မှန်းနိုင်တဲ့ပွဲမှုဒီရွေးကောက်ပွဲကိုတနင်္လာနေ့ကပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါသမ္မတထရမ့်ကတော့မိုးကိုထောက်ခံထားပြီးသူဟာဒီမိုကရက်တစ် ံမိုးနိုင်ရမယ်ဆိုရင်အထက်လွှတ်တော်မှာ Republican Party 52ဦး Democratic Party 48ဦးရှိပြီး Republican တွေကအများစုနေရာကိုဆက်ပြီးရနေမှာပါတကယ်လို့သား Mr. Jones အနိုင်ရခဲ့ရင် Republican Party က52ဦးနဲ့ Democratic Party က49ဦးပဲရှိမှာမို့သမ္မတကတင်သွင်းတဲ့ဥပဒေတွေနဲ့ပတ်သက်ပြီးလွှတ်တော်ရေးရာဆုံးဖြတ်ချက်တွေမှာအခက်အခဲတွေတွေ့ဖို့ရှိပါတယ်မဲမပိတ်ခင်အကျိုးစစ်တမ်းတွေမှာတော့အသက်80ရွယ်မိုးကအသက်63နှစ်ရဲ့ Jones နဲ့လူကြိုက်များမှုတိတ်မကွာလာပြီမဲ့ Conservative တွေများတဲ့ Alabama ပြည်နယ်မှာတော့ Jones ကရှုံးနေဖို့များနေပါတယ
် American ပြည်တော်စု New York မြို့ကမြောက်ယထာတယူပို့ဆောင်ရေးစနစ်ကိုပိုက်ပုံးနဲ့တိုက်ခတ်မှုဖြစ်ပွားပြီးနောက်တရကြာအင်ကာနေ့မှာတိုက်ခတ်ခဲ့သူ Bangladesh လူမျိုးရွှေ့ပြောင်းနေထိုင်သူ Akiat Ula ကိုအကြမ်းဖက်ဝါဒဆွဲဆံရဆွဲချက်၅ခုနဲ့ဆွဲဆိုလိုက်တဲ့အကြောင်းပြည်တော်စုအစိုးရရှေ့နေတွေကကြေညာလိုက်ပါတယ်တိုက်ခိုက်သူဟာ IS Islamic စစ်သွေးကြွတွေကိုအားကျနေသူဖြစ်တယ်လို့အာနာဘယ်နီကပြောပါတယ်အသက်28နှစ်အရွယ်ဦးလာပေါ်ဆွဲဆိုလိုက်တဲ့ဆွဲချက်တွေထဲမှာအပြင်းထန်ဆုံးဆွဲချက်တွေကတော့အကျန်းဖက်အဖွဲ့စည်းလို့တတ်မှတ်ထားတဲ့အဖွဲ့ကိုရုပ်ဝတ္ထုပစ္စည်းဖြစ်အထောက်ပံ့ပေးမှုနဲ့ပြင်းအားဖြင့်ဒီကောင်ခင်ဗျာဖြစ်အားပြင်းလက်နက်တွေကိုအသုံးပြုမှုစတာတွေဖြစ်ပြီးတော့ဒီပြုမှုတစ်ခုစီဟာအမြင့်ဆုံးထောင်ဒဏ်တက်တကြွန်းပစ်ဒဏ်ကြခံနိုင်ဖို့ရှိပါတယ်နောက်ထပ်ဦးလာကိုလူများအုံပြုတဲ့နေရာမှာဖောက်ခွဲမှုပြုလုပ်ခြင်းအများသုံးတဲ့နေရာကိုမီးလောင်စေအောင်ပြုလုပ်မှုဖောက်ခွဲပစ္စည်းအုံပြုမှုစတဲ့ဆွဲချက်တွေနဲ့လဲဆွဲဆူထားတဲ့အကြောင်းအင်္ဂါနေ့မှာထုတ်ပြန်တဲ့ရာဇဝတ်မှုကင်းဆိုင်ရာထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီပြစ်မှုတွေကထောင်ဒဏ်5နှစ်ကနေနှစ်30အထိကြခံနိုင်ပါတယ်ဆွဲချက်တွေနဲ့ပတ်သက်ပြီးတော့နယူးယောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနယူးယောက်တောင်ပိုင်းခရိုင်ပြည်တော်စုရှေ့နေဂျွန်ကင်းကကြေညာခဲ့တာဖြစ်ပါတယ်ပောက်ကွဲမှုဟာတနင်္လာနေ့မနေ့9:20မှာမြေအောက်ဘူရာရဲ့ Port Authority ဘတ်စကားဂိတ်အနီးမှာဖြစ်ပွားခဲ့တာပါဦးလာဟာလူများပြားထိခိုက်ဒဏ်ရာရအောင်ရည်ရွယ်ပြီးတော့အချိန်နဲ့နေရာကိုရွေးချယ်တိုက်ခတ်ခဲ့သူဖြစ်တယ်လို့ရှေ့နေကင်းကပြောပါတယ်
ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးစစ်ပွဲမှာကမ္ဘာလူမှုအတိုင်းဝန်းဟာအရှုံးရဲ့ရင်ဆိုင်နေရတယ်လို့ပြည်내တမလအင်မန်နျူအယ်မက်ခရွန်ကညီလာခံတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်90နဲ့ကမ္ဘာတဝန်းရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်ပေါင်း200ကျော်လို့ကိုပြောကြားလိုက်ပါတယ်အခုချိန်ရာဒီစစ်ပွဲကိုနိုင်ဖို့အတွက်အမြန်လုံဆောင်မယ်အချိန်ဖြစ်တယ်လို့လဲအင်္ဂါနေ့ကျင်းပတဲ don't look him at Lungan bound to Rasin Long and Patati, Tamra, Macron Yonga, Jenya Kebari, Palong in Tangri Tolum, Yalan Pipos, Lungan Diago, Palong in Tangri, Short Chabu, the PRP, and in a Climate Action 100 plus look for it. Nanaja Losangame, Yadi Rup Yonemu, Taipi, Lungan Diago, HSCB Panunga, Sayan Community Net, Pintica, AXE, Amagan, Comuni Abowing, Comuni Bong Nia, Tonset, Konakuruga, Pudre, Jenya Kebari, Jamie Dugan, Swam, you go to Nangamon, the Setchoning and Pubong Paw and a great beautiful. Comuni Bong, the Sailor Gale, Pubong Paw and Bale, Dahana Town, Tonsema Gaba, Chandas of Nangan Rene, Natang Asim at the Channing and Rigaba, Tonija, Jamie Dugan, it had told him who goes just sent him at season to Cuba. Nangamon, Nianibaga, Pari the Bo, Yadiru, Saya the Botu Nijago, Lekami, Nanija, Mama, Kulu, Nilagango, Chambaraba, Dinilagango, Pari. Uru Yadi sang at the bottom of the Lemakan, American Tamara, Donald Trump got up, Mateo Kebabu.
Donald Trump, Tamara, P. Yu, Gout, Timio Kanya, Pija, not buying Suya drink, ugly like Samua, Minted, Lagerelu, American and Lasse Uma, Chow Ua, Yonji Yarelu, Sit down at Dema, Popia Tavare, Tamara, Imbiroha, your daughter, Pupido, ugly like Zarelu, Subare, Palima, Chi, Sabido, Transparency International, Corre, Nangaga, ugly like Samu, Sanji, Puga, October, and November, Larry, drink. American Ningan at the Tau sit down, call you Gayama, Lisa Lee, Yaganoa, Tamara, Donald Trump, Imbura Roha, Akri Laisamu, Shidelo, Yonji Jabi, Bigger and the town such a kune, Tamara, Obama, Letega, allowed to sit down, call you Gayama, those at Chow Yaganoa, Edilu, Yonji, Gerelu, Madantin Tavare, Inga Nima, Tamara, Trump, Imbura, Gatumbian, Piosu Yama, Suyade, Puinim in Damushibune, Akri Laisamu, Sonda Dwang, Los Only, Delu Piovare. နှစ်ထောင်ဆယ့်ချောက်ခုနှစ်တုန်းကအစိုးရအနေနဲ့အဂရီလိုက်စားမှုတက်ဖြည့်ရေးလှုပ်ဆောင်မှုပြက်ကွက်ခဲ့တယ်လို့ယုံကြည်သူ၁၀ဦးမှ၅ဦးရှိခဲ့ရတာကနေအခုနှစ်မှာတော့၁၀ဦးမှ၇ဦးနီးပါးတိုးလာခဲ့တယ်လို့အဂရီလိုက်စားမှုစောင့်ကြည့်အဖွဲ့ကပြောပါတယ်အဲ့ဒီအဖွဲ့ကြီးရဲ့အဆိုအရအဂရီလိုက်စားမှုဆိုတာဟာယုံကြည်မှုနဲ့အနှင်းထားတဲ့အာဏာကိုပုဂ္ဂလိကအကျိုးမြတ်အတွက်တလ
UAE မြေကတိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂကလုံခြုံရေးကောင်စီမှမနေ့ကကျင်းပတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာပဋိပက္ခနဲ့ပတ်သက်တဲ့တင်ပြအချက်တွေမှာဒုက္ခသည်တွေနေရပြည်နယ်ရေးနဲ့ပတ်သက်ပြီးအချိန်သတ်မှတ်ပြီးအခြေအသေးချပြန်နိုင်ဖို့အတွက်စီစဉ်ပေးရမယ်လို့နိုင်ငံရေးရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Feldman ကပြောကြားလိုက်ပါတယ်။ပဋိပက္ခအတွင်းလိမ္မာဆိုင်ရာအကြမ်းဖက်မှုကျူးလွန်သူတွေကိုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ Pramila Patan ကတော့သူဟာရိုဟင်ဂျာဒုက္ခသည်တွေကလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုကြုံခဲ့ရသူတွေနဲ့တွေ့ဆုံမင်းမြန်းခဲ့တာဖြစ်ပြီးလုံခြုံရေးတပ်တွေကအထမပြုချက်မှုအများပြားရှိခဲ့တယ်လို့ဒီလိုပြစ်မှုကျူးလွန်ခဲ့သူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပန်ကြားတိုက်တွန်းခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ္မဟောက်တူဆွမ်းကတော့မြန်မာအစိုးရရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောပြခဲ့ပြီးလူခွင့်ရဲ့ချိုးဖောက်မှုမှန်သမျှကိုမြန်မာအစိုးရကအာမပေးချောင်းနဲ့ခိုင်မာတဲ့တက်တဲ့အထောက်ထားတွေသာရှိမယ်ဆိုရင်အရေးယူဆောင်ရွက်ဖို့အသင့်ရှိပြီးဥပဒေအရဘယ်သူကိုမဆိုအရေးယူသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်ကုလသမဂ္ဂနဲ့တခြားနိုင်ငံတကာဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြဿနာကိုအမြဲတမ်းအဖြေရရှိဖို့ကြိုးပမ်းရေးအတွက်ပြည်ထောင်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြည့်အဝထောက်ခံမယ်လို့ပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့တော်အီလီစီနှမ်းတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့နှစ်နိုင်ငံအရေးဆွေးနွေးကြစီမှာပြင်သစ်သမ္မတကအာမခံချက်ပေးလိုက်တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး MD ရှာဟီဒူဟိတ်ကပြောပါတယ်
။ NCA တနင်္ဂနွေဆိုင်ရာအဖြစ်ခက်ရက်စဲဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ရဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟူကြီးမင်းအောင်လှိုင်တို့နဲ့ဆွေးနွေးလိုတယ်လို့ UNFC ညွှန်ညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတောင်းဆိုလိုက်ပါတယ်အစိုးရနဲ့ UNFC တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတို့အကြားကဆွေးနွေးမှုတွေတောင်းမတင်ရေးမကျဖြစ်နေချိန်မှာပဲ UNFC ကဒီဇင်ဘာလ17ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ DPN တပ်ပေါင်းစုကိုယ်စားလှယ်အဖွဲ့အနေနဲ့ NLD အစိုးရတက်လာခဲ့ပြည်ထောင်စုငင်းချင်းညီလာခံ27ရာစုပင်လုံးကျင်းပရေးအတွက် sub committee နဲ့၎င်းငင်းချင်းကော်မရှင် PC နဲ့၎င်း2016ခုနှစ်အစောပိုင်းကာလကစပြီးပြည်တွင်းငင်းချင်းတိစောက်ရာတွေမှာပိုးပြီးအဆင်ပြေမယ်လို့ယုံကြည်ထားတဲ့ NCA လမ်းကြောင်းပေါ်မှာတွေ့ဆုံဆွေးနွေးလာခဲ့တာ18လတည်းရောက်လာပြီးဖြစ်ကြောင်း UNFC ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆမ်မဝေတို့ကတင်ပြပေးခဲ့ကြပါခင်ဗျာကုလသမဂ္ဂလူညိုရေးကောင်စီမှာမနေ့ကရွေးညာရေးဆွေးနွေးခဲ့ကြတဲ့သတင်းကိုမတင်ဆက်ခင်ဒီဆွေးနွေးမှုအပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုအရင်တင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုရွေးညာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့အရေးကိုနိုင်ငံတကာကတင်ကြီးတင်ကျွထဲတုံ့ပြန်ရေးအတွက်ကုလသမဂ္ဂလူညိုရေးကောင်စီကအမြန်ဆုံးထိတိယယောက်ဖိအားပေးကင်တွယ်ဖို့တိုက်တွန်းတဲ့ပန်ကြားလောက်ကို Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးအပါအဝင် NGO အဖွဲ့အစည်းပေါင်း81ဖွဲ့တို့ကပူးပေါင်းပြီးတော့မနေ့အင်္ဂါနေ့ကလူညွန်ရေးကောင်စီကိုပြေပို့ခဲ့ကြပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
ကုလသမဂ္ဂလူညွန်ရေးကောင်စီမှာ Ranger ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးနိုင်ငံရေးရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Selfman နဲ့ပဋိပက္ခတွေအတွင်းလိန်တိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton တို့အင်္ဂါနေ့မှာတင်ပြပြီးအဖွဲ့ဝင်15ဦးပါကုလလုံခြုံရေးကောင်စီမှဆွေးနွေးကြမယ်အချိန်နဲ့ကြိုက်ပြီးလူ့ခွင့်အဖွဲ့81ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုပူးတွဲပန်ကြားစွာပေးပို့ခဲ့တာဖြစ်ကြောင်း Human Rights Watch အဖွဲ့ရဲ့အာရှရေးရာဒါရိုက်တာ John Sifton ကပြောပါတယ
် The UN Security Council should be debating whether the situation in Burma and in particular violence in Rakhine State is so serious that it should be referred to the international
မြန်မာနိုင်ငံကအခြေအနေတွေအထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကအတောကိုဆိုးရနေတဲ့အတွက်ဒီကိစ္စကိုဒဟိတ်ကအပြည်ပြည်ဆိုင်ရာခုံရုံးကိုတင်ဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှအခြေတင်ဆွေးနွေးကြဖို့တိုက်တွန်းပါတယ်။ဒါ့အပြင်မြန်မာစစ်တပ်ကပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့နဲ့မြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်မှုကိစ္စတွေပါဆွေးနွေးကြဖို့တင်ပြတာပါ။ဒီလိုလုပ်ဖို့ပြောရင်တရုတ်ပြင်ရုရှားကလည်းကန့်ကွက်လာနိုင်ပါတယ်။ဒါပေမဲ့လူညိုရေးကောင်စီကအဲ့ဒီအခြေအနေကိုဆွေးနွေးဖို့လိုပါတယ်။ဒါမှမြန်မာနိုင်ငံကအခြေအနေဟာဘလောက်ဆိုးရွားတယ်၊လူခွင့်ရေးချိုးဖောက်မှုတွေ၊ရာဇဝတ်မှုတွေရှိနေတယ်ဆိုတာကိုအားလုံးကသိလာမှာဖြစ်ပါတယ်
။ရွန်ဂျာပဋိပက္ခနဲ့ပတ်သက်ပြီးအဓိကလူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့ပြောတယ်။မြန်မာစစ်တပ်အရာရှိတွေပေါ်မှာပြစ်မှတ်ထားဒဏ်ခတ်ဖို့ Human Rights Watch အပါအဝင်လူခွင့်ရေးအဖွဲ့81ဖွဲ့ကနေတောင်းဆိုခဲ့ကြတာပါ။ဒါအပြင်ရွန်ဂျာရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဝေဖန်ပြစ်တင်ရုံနေနဲ့ချိုးဖောက်မှုတွေပြီးဆုံးသွားမှာမဟုတ်တယ်လို့ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လဲမဆောင်ရွက်နိုင်တဲ့အတွက်လုံခြုံရေးကောင်စီအနေနဲ့အပြစ်ကျူးလွန်သူတွေကိုနိုင်ငံတကာခုံရုံးတွေမှာအရေးယူဖို့အပါအဝင်တရားမျှတမှုနဲ့တာဝန်ခံမှုရှိအောင်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားဖို့အတွက်လူခွင့်ရေးအဖွဲ့တွေကတိုက်တွန်းထားတာပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီး Mr. Kofi Annan ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကအတက်နိုင်ဆုံးလှုပ်ဆောင်ဖို့အတွက်ကြိပေးခဲ့တာပါပြီးခဲ့တဲ့တောက်ကြံနေ့ကတော့ဒီအကြံပြုချက်တွေအပေါ်မှာအကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့ကို American, တောင်အာဖရိက၊ထိုင်း၊ဆွီဒင်နဲ့အင်္ဂလန်ကထိပ်တန်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးထွန်းကျင်သူတွေကိုထည့်သွင်းပြီးစတင်ဖွဲ့စည်းခဲ့ပါတယ်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရနဲ့အချိန်ချင်းဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့နဲ့ပြန်လာသူတွေအဆင်ပြေစေဖို့အတွက်ပါလှုပ်ဆောင်ပေးနေတယ်လို့လည်းပြန်လည်နေရာချထားရေးအဖွဲ့ကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေသကအခြေအနေမှန်ကိုအစိုးရကအတိမတ်ပြုပြောဆိုတာမျိုးမရှိသေးတဲ့အတွက်ဒုက္ခသည်တွေနေရာပြန်ဖို့အတွက်ကြောက်နေကြတွေ့ရတယ်လို့လည်း Mr. Sultan ကပြောပါတယ်
။ Right now most Rohingya in Bangladesh who fled
အခုချိန်မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဩဂုတ်လ25ရက်နေ့ကစပြီးထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအများစုကမြန်မာပြည်ကိုမပြောင်းကြသေးပါဘူး။က သူတို့ပြန်ရင်မြန်မာစစ်တပ်နဲ့ရခိုင်ဒေသကနေရန်ပြုတ်မှာကိုကြောက်နေကြလို့ပါအစိုးရဘက်ကသူတို့ဘာကိုကြောက်နေလဲဆိုတာကိုသိအောင်လုပ်ဖို့လိုပါတယ်ဘာလို့လဲဆိုတော့အဲ့ဒီမှာထောင်နဲ့ချီပြီးတော့အတက်ခံရတာတွေရာနဲ့ချီတဲ့ရွာတွေမီးရှို့ခံရတာတွေရှိနေတာမဟုတ်ပါအဲ့ဒီကသူတို့ရဲ့လုံခြုံရေးအခြေအနေတွေပတ်သက်ပြီးတော့အစိုးရကအတိမတ်ပြုပြောဆိုတာမျိုးမလုပ်မချင်းသူတို့ပြန်ဖို့ရ
ဒီကိစ္စကနေတညီတညွတ်ထဲတုံ့ပြန်ကင်တွင်နိုင်ရတဲ့အခြေတင်ဆွေးနွေးကြဖို့တိုက်တွန်းတဲ့အဖွဲ့တွေထဲမှာအော့အာဆီယံမြန်မာဗြိတိန်ကမြန်မာအရေးဆောင်ရနေတဲ့ဘာမာကင်ပိန်း UK ဖွဲ့စေဖ်ဒါချိုးဒရန်အဖွဲ့45ရိုက်စ်နဲ့ရက်ဖျူဂျီးစ်အင်တာနက်ရှင်နယ်အပီပီဆိုင်ရာဒုက္ခသည်များအဖွဲ့တို့လည်းပါဝင်ပါတယ်
တခင်မျိုးတဲ့တင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ရိုဟင်ဂျာအရေးမနေ့ကလူညုံကြီးကောင်စီမှာဆွေးနွေးကြတဲ့အကြောင်းကိုတင်ပြပေးပါမယ် ရိုဟင်ဂျာ မွတ်စလင် အမျိုးသမီးတွေကိုမြန်မာလူညုံကြီးတပ်ဖွဲ့တွေကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအများအပြားကျူးလွန်ခဲ့တယ်လို့ကိုရီကျုံငွေရသူတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကပြောလိုက်ပါတယ်ကုလသမဂ္ဂလူညုံကြီးကောင်စီမှာမနေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်တဲ့တင်ပြချက်အတွင်အဲ့ဒီလိုပြောဆိ
ကလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ9ရက်နေ့တုန်းကမြမရေးတင်ရချက်ကိုထုတ်ပြန်ခဲ့ပြီးချိန်တလအကြာမှာလက်ရှိအခြေအနေကိုပြန်လည်သုံးသပ်တဲ့အနေနဲ့လုံခြုံရေးကောင်စီမှမနေ့တုန်းကတင်ပြခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ရိုဟင်ဂျာအခြေအနေကိုလေ့လာခဲ့ကြသူနှစ်ဦးဖြစ်ကြတဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fredman နဲ့ပြည်ပကအတွင်းလိမ်မိုင်းဆိုင်ရာကြံဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton တို့ကလူမျိုးရေးကောင်စီမှသူတို့ရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတင်ပြခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးဆိုင်ရာသဘောတူညီချက်ရခဲ့တာကိုဝမ်းသာကြောင်းဒီကိစ္စတွေကိုလှုပ်ဆောင်ရမှာထက်သွင်းစဉ်းစားတဲ့အဓိကချက်တွေကိုနိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fredman ကလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်
First returns must be supported by reconciliation efforts.
ဒုက္ခသည်တွေနေရာပြန်ရေးမှာပြန်လည်တင်းပြရေးဆိုင်ရာအထောက်အမှုတွေနဲ့ဖြစ်ရပါလိမ့်မယ်။အချိန်တက်မှတ်ထားပြီးအသေးချာပြန်နိုင်ရေးကိုစီစဉ်ရပါလိမ့်မယ်။ Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်ကိုဗဟုပြုပြီးလှုပ်ဆောင်ရပါလိမ့်မယ်။ဒုက္ခသည်တွေရဲ့မူလနေရာတွေဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရေးဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတစ်ဝိုက်မှာဖြစ်ရပါလိမ့်မယ်။စခန်းဒါမှမဟုတ်ယာယီနေရာမျိုးမဟုတ်ရပါဘူးရိုဟင်ဂျာတွေကိုလွတ်လပ်စွာသွားလာခွင့်ပေးမယ်ဆိုတာကအပြုသဘောဆောင်တဲ့ကိစ္စဖြစ်တယ်ဆိုပေမဲ့တည်ဆဲဥပဒေတွေအရသူတို့အတွက်သွားလာလှုပ်ရှားခွင့်တွေကတိတ်ပြီးတင်းကျပ်လွန်းနေတာပါလွတ်လပ်စွာသွားလာလှုပ်ရှားခွင့်တွေကိုတိုးချက်ပေးခြင်းအပြင်သူတို့ရဲ့အခြေခံဘဝနေထိုင်မှုအခြေအနေတွေကိုအစဉ်ပြေစေပါလိမ့်မယ်လူတော်စေတတ်မှတ်ထားတဲ့တသက်ကအထောက်အထားဆိုင်ရာကန့်သတ်ချက်တွေကိုရှော့ပေါ့ပြီးဒုက္ခသည်တွေကိုလက်ခံသင့်ပါတယ်ဒုက္ခသည်အများစုကအထောက်အထားတွေအစုံအလင်းပြနိုင်ဖို့ကခက်နေပါတယ်။နောက်ဆုံးတင်ပြလိုတဲ့အချက်ကတော့ဒုက္ခသည်တွေနေရာပြောင်းရေးကိစ္စမှာအတွေ့အကြုံများတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပူးပေါင်းဆောင်ရွက်မှုကိုလက်ခံရေးလဲတိုက်တွန်းလိုပါတယ်
။ပြည်ပကအတွင်းလိမ်မိုင်းကြံဖက်မှုဆိုင်ရာအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးလိမ်မိုင်းဆိုင်ရာကြံဖက်မှုတွေကြုံတွေ့ခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းခဲ့သူပါ။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကတူးချင်းစီရောအုပ်စုလိုက်ရောရိုဟင်ဂျာမျိုးသမီးတွေကိုအာရမပြုကျင့်မှုတွေအများအပြားနဲ့ရဲဆက်ဆက်လှုပ်ဆောင်ခဲ့တဲ့အကြောင်းလူမျိုးရေးကောင်စီကိုတင်ပြခဲ့ပြီးတော့ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ
် I urge this body to do everything in its power to seek a swift end to the atrocities to ensure the alleged perpetrators of sexual
လူမျိုးရေးကောင်စီကိုကျမတိုက်တွန်းလိုတာကတဆန်းသမျှအာဏာကိုသုံးပြီးရဲဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ပေးဖို့လိမ်ပိုင်းဆိုင်ရာနဲ့တခြားအကြမ်းဖက်လုပ်ရက်တွေကျူးလွန်ကြသူတွေကိုတရားဥပဒေအရအရေးယူဖို့အကျူးလွန်ခံကြရသူတွေအတွက်ဘေးအန္တရာယ်ကင်းစွာနေထိုင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဖြစ်ပါတယ်။ကျမတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ပြက်ကွက်မှုကိုတမိုင်းကနေမှတ်ချောက်တင်အကဲဖြတ်ပါလိမ့်မယ်။ရခိုင်ပြည်နယ်မှာအရက်သားတွေပေါ်မှာကျူးလွန်ချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့ကြိုးပမ်းမှုများဟာစိတ်ကိုထိရောက်မှုရှိစေမှာဖြစ်ပါတယ်။လူသားချင်းစာနာမှုအထောက်အကူတွေကိုလည်းကုလသမဂ္ဂအဖွဲ့တွေချက်ချင်းသွားရောက်ဖို့အတွက်ဆောင်ရွက်ခွင့်ပြုတင်ပါတယ်
။အမေရိကန်ပြည်တော်စုရဲ့ကုလသမဂ္ဂဆိုင်ရာတာမတ်နီကီဟေဒီကတော့ရိုဟင်ဂျာဒုက္ခသည်အရေးမြန်မာဆိုရရဲ့ဂရိကဝေပေးပြောဆိုနေမှုတွေကနေလက်တွေ့လှုပ်ဆောင်လာတွေကိုမြင်လို့တယ်လို့ဆိုပါတယ
်။ This is the fastest displacement of refugees since Rwanda.More people are dead and displaced inside Burma. Yet we still have not seen any concrete action to hold those responsible for these atrocities accountable. Instead, we see an investigation by the Burmese military that denies
responsibility. ဒါပေမဲ့ဒီပြမှုကျူးလွန်သူတွေပေါ်ခိုင်မာတဲ့ရေးယူမှုကိုမတွေ့ရသေးပါဘူးအဲ့ဒီအစာမြန်မာစစ်တပ်ကစုံစမ်းစစ်ဆေးပြီးပြမှုကျူးလွန်သူတွေကိုရေးယူတာလုံးဝမတွေ့ရပါဘူးဒါဟာလက်ခံနိုင်စရာမရှိပါဘူးမြန်မာနိုင်ငံအနေနဲ့လက်တွေ့ဖြစ်ရတွေကိုတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုတင်ပါတယ်ခုလက်သမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကိုအပြစ်အဝတ်တွားရောက်ခွင့် ဟာအရေးကြီးပါတယ်အချိန်ကိုမဖြုံးတင်တော့ပါဘူးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့ဆိုတာကတော့ညင်းလို့မရပါဘူးမြန်မာနိုင်ငံမှာလုံခြုံရေးတပ်တွေကျူးလွန်မှုနဲ့အကြမ်းဖက်ရက်ဆက်မှုတွေအလုံးကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချပါတယ်
မိမိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တူဆွမ်းကမြန်မာစိုးရရဲ့သဘောထားကိုရှင်းပြပါတယ
် As regards the alleged sexual violence the government of Myanmar has made
မိမိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မြန်မာစိုးရရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးသားပါလူခွင့်ရေးချိုးဖောက်မှုမှန်မြကိုမြန်မာစိုးရကအားမပေးပါဘူးခိုင်မာတဲ့တက်တွေထောက်ထားရတာရှိမယ်ဆိုရင်ကျွန်တော်တို့ဘက်ကအရေးယူဆောင်ရွက်ဖို့အတင့်ပါပဲဥပဒေအရဘယ်သူကိုမစိုးအရေးယူသွားမှာပါလို့မြန်မာတမ္မဟောက်တူဆောင်ကပြောခဲ့တာပါဘူးတိတော်မွန်တော်ဒေတာမှာအရင်တုန်းကလုံခြုံရေးအရတက်ဖြန့်ထားခဲ့တဲ့တပ်ဖွဲ့တွေကိုလည်းပြန်ပြီးတော့ရုပ်သိမ်းထားခဲ့ပြီးဖြစ်ကြောင်းနဲ့ဒေတာတွေဥပဒေစိုးမိုးမှုတွေကိုရဲတပ်ဖွဲ့ဝင်တွေနဲ့လှုပ်ဆောင်နေတဲ့အကြောင်းစစ်ချင်းဒီအဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းဒေတာတွေမှာလှုပ်ဆောင်ခွင့်ရှိနေကြောင်းနဲ့မြန်မာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ရခိုင်ဒေတာအတွင်းအခြေအနေတွေနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းမြန်မာတမ္မဟောက်တူဆောင်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမတ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံအကြားသဘောတူညီထားချက်ကိုအကောင့်တွေဖော်တဲ့နေရာမှာကုလသမဂ္ဂလုံခြုံရေးကောင်စီကဝိုင်းပြီးတော့ကြီးကြပ်ပေးဖို့တိုက်တွန်းခဲ့ပါတယ
် As we had previously said in this council whatever momentum we see in our bilateral engagement with Myanmar has been the result
လုံခြုံရေးကောင်စီမှတွေ့ခဲ့ရပြီးတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားနှစ်နိုင်ငံဆွေးနွေးမှုတွေမှာတိုးတက်မှုရရှိခဲ့တာကရခိုင်ပြည်နယ်မှာနောက်ဆုံးဖြစ်ပွားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းဝန်းပြစ်တင်ဝေဖန်မှုအပြင်ထဲထဲဝင်ဝင်ဆက်ဆံမှုတွေကြောင့်ဖြစ်ပါတယ်။ဒီနှစ်နိုင်ငံသဘောတူညီမှုကိုဖော်ဆောင်ရမှာလူမျိုးရေးကောင်စီအနေနဲ့ကြီးကြပ်စောင့်ကြည့်ပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းပါတယ်
။လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့တင်ပြဆွေးနွေးမှုတွေထဲမှာမြန်မာနိုင်ငံတွင်းရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့ဖြစ်ရှင်းစရာကိစ္စတွေကအများပြားကြံနေတဲ့အကြောင်းဒီထက်ပိုပြီးတော့တိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ရဖို့တွန်းအားပေးတိုက်တွန်းပြောဆိုခဲ့ကြပါတယ်။
ကိုကျော်အောင်စုစည်းတင်ပြပေးကြတာပါခင်ဗျာခုဆက်ပြီးတော့မြမစီပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးပါဦးမယ်စီပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေလှုပ်ဆောင်တာမှာရှင်းလင်းပြသမှုမရှိတာတွေကြောင့်ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံမှုတွေတုံ့ဆိုင်လာရပြီးမြမနိုင်ငံအတွင်းစီပွားရေးလှုပ်ဖို့ယုံကြည်စိတ်ချမှုရော့ကျလာတာမျိုးရင်းနှီးမြှုပ်နှံမှုလက်တွန့်လာကြတာလို့ဂျာမနီနိုင်ငံကထုတ်ပြန်တဲ့စီပွားရေးစစ်တမ်းတစ်ခုမှာဖော်ပြထားပါတယ်အနေဒီအစိုးရတက်လာပြီးစီပွားရေးပြည်ပင်ပြောင်းလဲမှုတွေလှုပ်ဖို့ကြိုးစားပေမဲ့စစ်တမ်းနေအရာကတော့ရင်းနှီးမြှုပ်နှံသူတွေဟာပြီးခဲ့တဲ့နှစ်2016ခုနှစ်တည်းစီးပွားရေးလှုပ်ဖို့ပိုနောက်နေတွန်းဆုတ်လာမှုတွေရှိနေပါတယ်။ရခိုင်ဒေသမှာဖြစ်ခဲ့တဲ့ပြည်ပခါတွေရဲ့အကျိုးဆက်ကလည်းစီးပွားရေးလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုတ်လာနိုင်တဲ့အချက်တခုလို့စစ်တမ်းကဖော်ပြထားပါတယ်။ဒီအကြောင်းရန်ကုန်အခြေစိုက် VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။ဂျာမနီအခြေစိုက်ကမ္ဘာလုံးဆိုင်ရာတိုင်းပင်ခံအနေနဲ့လှုပ်ဆောင်နေတဲ့ဟူလန်ဘာဂျာဖွဲ့ကထုတ်ပြန်လိုက်တဲ့စီးပွားရေးစစ်တမ်းမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။စစ်တမ်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုယုံကြည်ချက်မရှိရတဲ့အဓိကအချက်တွေကတော့ရဲစစ်မီးမရတာစီးပွားရေးမူဝါဒအပြင်စီးပွားရေးနဲ့နွယ်တဲ့နိုင်ငံရေးမူဝါဒတွေချမှတ်တာမှလည်းပွင့်လင်းမြင့်သာမှုနဲ့တိကျခိုင်မာမှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာလုပ်ငန်းလိုက်စင်းနဲ့စီးပွားရေးပိုင်းလှုပ်ဆောင်ရတဲ့အချက်လက်တွေရှင်းလင်းလွယ်ကူမှုမရှိတာစတဲ့အချက်တွေကရင်းနှီးမြှုပ်နှံမှုတုတ်ဆိုင်စေတယ်လို့ဖော်ပြထားပါတယ်ဒီစစ်တမ်းထွက်လာဖို့အတွက်နိုင်ငံတကာကုမ္ပဏီ40ရာခိုင်နှုန်းနဲ့ပြည်တွင်းကုမ္ပဏီ60ရာခိုင်နှုန်းစီကနေစစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့ Roland Barger အဖွဲ့ကအရှိတောင်အာရှအုပ်ချုပ်သူ Thomas Kloss ကဆိုထားပါတယ
် So for the lower business confidence so just to recap again this is
ဒီမနက်ငယ်မှာစီးပွားရေးလှုပ်ဖို့ယုံကြည်နှုန်းဟာ2016တုန်းက80ရာခိုင်နှုန်းအထိရှိပေမဲ့2019ခုနှစ်မှာတော့50ရာခိုင်နှုန်းနီးပါးပဲရှိပါတော့တယ်စီဝါရေးပေါ်ယုံကြည်မှုကျလာတဲ့အချက်တွေကဖော်ပြထားတယ်လို့ပါပဲဒီအထက်ကအဓိကကတော့အသေးစားလေ့ကျင့်ပေးထားတဲ့ဝန်ထမ်းတွေနေပါတာကြောင့်လည်းပါပါတယ်
ဒီအတွက်ပြည်တွင်းပြည်ပရင်းနှီးသူတွေဘက်ကသဘောပေါက်ပြီးတော့တင်းနှံ့နေပေးလာနေကြပါတယ
် NLD အစိုးရတက်လာပြီးစီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်ဖို့စ조사ခဲ့ပေမဲ့ထင်သလောက်အကျိုးရလက်ကောင်းတွေမရရှိသေးပါဘူးအခြားစီးပွားရေးစစ်တမ်းတွေမှာလည်းNLD အစိုးရလက်ထက်မှာစီးပွားရေးကျဆင်းလာတယ်လို့ဖော်ပြနေကြတာတွေရှိနေပါတယ်ဒီစစ်တမ်းတွေကဖော်ပြချက်အရနိုင်ငံတကာကဆွဆွဲနေတဲ့ရခိုင်ပြည်ပကမှာလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ကြရက်ကြောင့်လေနိုင်ငံတကာကယင်းနီးသူတွေကလာရောက်ယင်းနီးဖို့တွန်းဆုတ်လာနိုင်တယ်လို့ဖော်ပြထားပါတယ်စစ်တမ်းရဒီလိုယုံကြည်မှုတွေကျနေပေမဲ့လေရင်းမြစ်တဘာဝဆိုင်ရာအခြေအနေကောင်းနေကြောင်းပြည်တွင်းပြည်ပယင်းနီးသူတွေဘက်ကယင်းနီးမြုပ်နှံဖို့စိတ်အားထက်သန်နေတာတွေရှိနေပြီးစီးပွားရေးပြုရင်ပြောင်းလဲမှုကိုစောင့်ဆိုင်းနေတာလည်းရှိနေတယ်လို့စစ်တမ်းမှဖော်ပြထားပါတယ်မစ္စတာသောမတ်ကအခုလိုပြောခဲ့ပါတယ
် What's going in favor of Myanmar still is its mid to long term
ကာလာတို့စိန်ခေါ်မှုတွေရင်ဆိုင်နေရတာဖြစ်ပေမဲ့ကုမ္ပဏီတွေကတော့မြန်မာနိုင်ငံမှာကာလာလက်နဲ့ကာလာရှိစီးပွားရေးအလားအလာကောင်းတွေထွက်လာမယ်လို့ဆက်လက်ယုံကြည်နေတာတွေရှိနေသေးပါလာရောက်ရင်းနှီးသင့်တဲ့နေရာတစ်ခုဖြစ်တယ်ဆိုတဲ့တင်ပြချက်တွေဈေးကွက်အလားအလာကလည်းရင်းနှီးမြုပ်နှံမှုစိတ်ဝင်စားစေရှိနေပါတယ်
။နီဗန်လျက်စစ်ကုမ္ပဏီပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာအောင်သိန်းကတော့လက်တွေ့စီးပွားရေးလှုပ်ဆောင်တာမှာရင်ဆိုင်နေရတဲ့အခက်အခဲနဲ့ပတ်သက်လို့ VOA ကမေးမြန်းမှုကိုအခုလိုဖြေကြားသွားခဲ့ပါတယ
်။စီးပွားရေးလုပ်ငန်းရှင်အနေနဲ့ကတော့ကျွန်တော်ဒီကျွမ်းကျင်တဲ့ဟိုလုပ်သားတွေနော်ဟိုတကယ်ကိုအရေးချင်းပြေးသွားတဲ့ဒီမန်နေဂျာခေါင်းကြီးဒါ Human Resource ဘိုင်းမှာတော့ဒါကျွန်တော်တို့ဒီကအခက်အခဲကြုံနေတာကခုနပြောသလို short term long term plan နဲ့ human resource development ကိုကျွန်တော်ကတရားလုပ်သွားမယ်ဆိုရင်တော့နောက်မှဒီခက်ခဲမျိုးရှိနေမှာ policy ဘိုင်းနဲ့ပတ်သက်လို့ကတော့ဟိုအဓိကတော့ကျွန်တော်တို့ကဒီ SME ပေါ့နော်ရာဂိုင်းတို့အများစုရှိနေတယ်ကျွန်တော် SME တွေဒီလောက်တာဂိုင်းတာရှိမှာဟိုဖွံ့ဖြိုးတိုးတက်မှာတိုင်းပြည်စီးပွားရေးရောအလုပ်ဂိုင်းဖန်တာပြေးမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရှိပြီးသားကောင်းမွန်နေတဲ့ SME မူဝါဒတွေကိုကျွန်တော်တို့အကောင့်အထည်မြန်မြန်လေးပေါ်ပြဖို့ကျွန်တော်တို့ဘက်ကတောင်းဆိုมาဖြစ်ပါတယ
် Rolling Baja အဖွဲ့အနေနဲ့ဒီစစ်တမ်းထွက်လာဖို့ဗြိတိန်အမေရိကာပြင်သစ်စင်ကာပူစတဲ့နိုင်ငံတွေအပြင် EU ဆွစ်ဇာလန်စတဲ့နိုင်ငံတွေကယင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ကုမ္ပဏီတွေစီကနေမေးမြန်းစီစစ်ခဲ့တာအပြင်ပြည်တွင်းကကုမ္ပဏီတွေကိုပါမေးမြန်းကဒီစစ်တမ်းကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့စစ်တမ်းမှာပေါ်ပြထားပါရဲ့ရှင်
မမေခတတင်ပြပို့ခဲ့တာပါခင်ဗျာ view american တန်ခါနေပို့ထိုးနေမနပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့တော်ရရှင်တွေအတွက် view wine တို့သားတွေရဲ့ christmas ရာသီတည်တည်ချင်းလက်ဆောင်တစ်ပုဒ်ကိုတင်ပြပေးလိုပါတယ်တော်ရရှင်တေးတန်ရှင်မေသူတည်ဆိုထားတဲ့စောင်းလေပြင်းညင်းဆိုတဲ့တခြင်းကိုနားဆင်ကြပါခင်ဗျာတန်ကနေပို့ထုနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဆရာရှင်ကနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနည်းမနဲ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာလိုင်းနိုမီတာ30 40 49တို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းနိုမီတာ190 kHz 1505တို့ကပါဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေအပြင်
ရုံးနယ်တွေမှာဒီထိုင်တဲ့သူတွေကရွေးချယ်ရေးဖွဲ့ကိုကြီးကြပ်ရေးဖွဲ့ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့တချို့မျိုးနယ်တွေမှာကြားတဲ့အခါကျတော့မကြီးကြော်နေတဲ့
မြန်မာနိုင်ငံမှာလက်ရှိကျင်းပနေတဲ့ရက်ကျေးအုပ်ချုပ်ရေးအဖွဲ့ရွက်ောက်ပွဲတွေအကြောင်းအင်္ဂါနေ့ညကဆွေးနွေးကြတဲ့ဒဲအလီလိုင်းပြန်လည်ထုတ်လွှင့်ချက်မှာအပြည့်အစုံကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြည့်ဥကြော်စံတာနဲ့ဒေါ်လာလာတန်းတို့ကနေတင်ပြပေးကြပါမယ်ခင်ဗျာ
ဆက်လက်ပြီးမြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့ရေးကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုဖိအားပေးဖို့ပြင်သစ်တိုက်တွန်းခဲ့တယ်ဆိုတဲ့ BDnews24.com မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်အင်္ဂါနေ့ကခေါင်းဆောင်ကြီးနှစ်ဦးတို့ပြင်သစ်ရှိ LSA နန်းတော်မှာတွေ့ဆုံရမှာပြင်သစ်ဝန်ကြီးချုပ် Emmanuel Macron ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အသေးစိတ်သိရှိလိုပြီးဘင်္ဂလားဒေ့ရှ်ကဘာတွေလှုပ်ဆောင်နေသလဲပြင်သစ်နိုင်ငံအနေနဲ့ဘာတွေအကူအညီပေးနိုင်ဖို့မျှော်လင့်တယ်လဲဆိုတာကိုဝန်ကြီးချုပ် Sheikh Hasina ကိုမေးမြန်းခဲ့တယ်လို့နိုင်ငံခြားရေးအတွင်း Mohammed Shahida Haq ကတွေ့ဆုံပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ် Sheikh Hasina ကဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာစုစုပေါင်းတသန်းလောက်ရှိနေပြီးဒါဟာသူ့နိုင်ငံကိုဝင်တုပ်ကြီးဖြစ်စေသလိုပတ်ဝန်းကျင်ထိန်းသိမ်းရေးကိုလည်းထိခိုက်စေတယ်လို့ဖြေကြားခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လနှောင်းပိုင်းကမြန်မာစစ်တပ်ကနေနေရှင်းလင်းရေးမလုပ်ပြီးရိုဟင်ဂျာ၄သိန်းလောက်ဟာဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတာဖြစ်ပါတယ်။လွန်ခဲ့တဲ့3လကအကြမ်းဖက်မှုဖြစ်ပွားခြင်းပြီးရိုဟင်ဂျာ6သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့တာဖြစ်တဲ့အတွက်ဒီပြည်ပကကိုဖြစ်ရှင်းနိုင်ရေးအတွက်အချက်၅ချက်ကိုအဆိုပြုထားပြီးဒီအချက်တွေကိုဒီနှစ်ကုလသမဂ္ဂညီလာခံကြီးမှာတင်သွင်းခဲ့တယ်လို့ဝန်ကြီးချုပ် Sheikh Hasina ကမက်ခရွန်ကိုပြောခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့နိုင်ငံသဘောတူညီမှုမှာဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဖိအားပေးမှုကိုရှိလိုတဲ့အကြောင်းနောက်ဆိုလို့ရှိရင်အကောင့်ထဲပေါ်မှုမှာထိရောက်မှုရှိမှာမဟုတ်ဘူးလို့ရှိခါစီနာကပြင်သစ်ဝန်ကြီးချုပ်ကိုပြောခဲ့တယ်လို့ BD News တွေမှာဖော်ပြထားပါတယ်ရှင်
။မူဝါဒပြသမှုမရှိတဲ့အတွက်မြန်မာစီးပွားရေးဘော်ယုံကြည်မှုကြာဆင်းဆွဲကောင်းစဉ်နဲ့စီးပွားရေးသုံးသပ်ချက်ကို Reuters.com မှာဖတ်ရပါတယ်။နုနယ်ရဲ့စီးပွားရေးကိုဒေါန်ဆန်းစုကြည်ကင်တွယ်မှုအပေါ်မကျေနပ်မှုတွေရှိနေချိန်မှာစီးပွားရေးမူဝါဒပြပြသသားမရှိဖြစ်နေတဲ့အတွက်ဒီနေ့အတွင်းမြန်မာနိုင်ငံမှာဆုံးဦးတည်ထွင်လုပ်ငန်းရှင်တွေရဲ့စီးပွားရေးယုံကြည်မှုဖြည်းဖြည်းသာသာကြာဆင်းသွားတယ်လို့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုမှာတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ကတော့စီးပွားရေးပြုပြင်မှုဟာမြန်မာအသင်ကူးပြောင်းရေးရဲ့အဓိကကြတဲ့ပန်းနိုင်တရားဖြစ်တယ်လို့သတ်မှတ်ထားခဲ့ပေမဲ့ဒေတာတွင်အစင်းအဆုံးမြန်မာနိုင်ငံမှာပြည်သူအများအပြားကတော့စီးပွားရေးနှေးကွေးမှုကိုစိတ်ကြက်နေကြပါတယ်။ယင်းညွှန်ကြားသူတွေကလည်းရိုဟင်ဂျာပြဿနာကြောင့်မြန်မာနိုင်ငံအပေါ်တံခါးပိတ်ဆို့မှုတွေပြန်လာလေမလားဆိုပြီးစိုးရိမ်နေကြတာပါ။မြန်မာစီးပွားရေးအပေါ်ရေတိုအယုံကြည်ရှိမှုဟာဒီမနက်က83ရာခိုင်နှုန်းဖြစ်ခဲ့ပေမဲ့2019မှာတော့49ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ Roland Berger နဲ့ UMFCCI ကပြည်ထောင်စုမြန်မာနိုင်ငံကုမ္ပဏီကြီးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်းပူးတွဲပြုလုပ်တဲ့စစ်တမ်းမှာတွေ့ရပါတယ်။ဒါဟာအစိုးရမှရှင်းလင်းပြသတဲ့မူဝါဒနဲ့စီမံကိန်းမရှိလို့ဖြစ်တယ်လို့ပြည်တွင်းပြည်ပလုပ်ငန်းရှင်900ခန့်ကိုမေးမြန်းကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားတာဖြစ်ပါတယ်။ဒီစစ်တမ်းဟာရခိုင်ပြည်နယ်မှာပြဿနာမပေါ်ခင်ကတောက်ယူပြုလုပ်ခဲ့တဲ့စစ်တမ်းဖြစ်ပြီးဒီပြဿနာဖြစ်ပြီးတဲ့နောက်မှာတော့စီပွားရေးယုံကြည်မှုကပုံမူကြဆင်းသွားနိုင်တယ်လို့စစ်တမ်းတောက်ယူမှုမှာပါဝင်ခဲ့သူအကြီးအကဲတွေကဆိုပါတယ်။မြန်မာနိုင်ငံမှာကုမ္ပဏီတွေရင်ဆိုင်နေရတဲ့တခြားစိန်ခေါ်မှုတွေကတော့ကျွမ်းကျင်ဝန်ထမ်းရှားပါတာတရားဥပဒေမရေမရမစီမကြဖြစ်နေရတဲ့တချို့ဥပဒေတွေအသက်ဝင်တချို့ဥပဒေကအသက်မဝင်ဖြစ်နေရတွေပဲဖြစ်တယ်လို့ဆိုထားပါတယ်။မနစ်တုန်းကစီပွားရေးမူဝါဒတရားထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အသေးစိတ်မပတ်ရှိခဲ့ပါဘူး။စီမံကိန်းတွေကိုအသေးစိတ်ပဲလို့အကောင့်ထဲဖော်မယ်ဆိုတာလည်းဖော်ပြမထားခဲ့ပါဘူး။ဒါမဲ့အစ်ပရာရုံကတော့အကြာကြီးဆောင်ဆိုင်နေကြရတဲ့ယင်းနှစ်ပြုနှံမှုဥပဒေပေါ်ထွက်လာခဲ့ပါပြီ။ပြည်ပယင်းနှစ်မြုံနှံသူတွေကိုပြည်တွင်းယင်းနှစ်မြုံနှံသူတွေနဲ့တန်းတူခွင့်ပေးထားတာတွေ့ရပါတယ်။
ဒီလိုပင်ဖြစ်စေလူရေတန်း90ကျော်ဈေးကွက်ဖြစ်တဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာကြောင့်ရေရှည်မှာတော့အကောင့်မြင်နေကြတယ်လို့ဤသာထားပါခင်ဗျာ။တရာရှင်အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနဲ့မနေ့ပိုင်းထုတ်လင်းချက်တွေဖြစ်ပါခင်ဗျာ။ခုဆက်ပြီးတော့နာနေခင်းတိုင်းတင်ဆက်နေကြ
To get cold feet.
So, Salumbanga, D-O-2, G-E-D, get, to get ga yura, C-O-L-D, cold ga eda, F-E-E-T, feet ga chedao, so, quite long ye, lunga, tewe ga ro, chedao, eda boshi. D don't see the lara ga ro, the great town chow ya, ngagu ga, lombard, sagabunga ni, lu, the cho, today, the luga, suja vare. Pegazare, Luga, Peshonu, Pesam Shirobu, Pebanga, Twetchimbi, so, Tuchet out with any Vilo, Sinji, Billy, Shire, Lusubare. Dajamule, to get cold feet ga, Kuku Logome, Eddie Logale, Keme, Tudwe, Andia Shime, Doka Yalpsime, Suyame, Suri, Lokanima, Malo Yerolo, Malo Penidago, to get cold feet, Lo Yihun Pura Pipare. Degegerole, Tomaru Ludarwinine, Cuckoo, yes, and be lower, messuri, chili ledwi, is near Surale, Torashina, diva. Peshombi, Pedamaga, Pevangam betrepe, Sabi Yangi, messuri, Duma, Piedana, Pima, Suro, Lanlu, Jaulu, Dissinji, Biore, David, Shibari. Di Donia Badelu, George Ruby de Umago, Nasinjaya.
The groom got cold feet before his wedding day and decided to cancel the ceremony. The groom got cold feet before his wedding day and decided to cancel the ceremony. To get cold feet.
Eragaro, dinim netwe, dimpia gere, idiom atome pipari.
You make an angani botuni manabai sisinigo, sell a tolling binibarna, Kuro ingani yaga din sepigere, dialila sisingo dimpia pibame, the mananga malaysi chimpani, yaji ochoi, a poet yoko poet jango, kutanyunga usan suni biro, tolu to masumone to dimpia bitabarna.
လာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်ဒီလိုက်စီစဉ်ကနေပြီးတော့ကျူးစွာရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလုံးမြန်မာနိုင်ငံဒီတက်မွားမှာပြုလုပ်နေတဲ့ဒီရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိစ္စပါအစိုးရတရက်ရဲ့အောက်ဆုံးဆင့်အုပ်ချုပ်ရေးဆိုင်ရာဒီရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေကိုတနင်္ဂနွေနေ့အတိုင်းတာနဲ့အခုစပြီးတော့ဆောင်းရွက်နေက ားယူကောက်ပွဲဆောင်ရွက်မှုအပေါ်မှာဘယ်လိုသဘောရပါသလဲဒါတွေကိုအခုဒီအင်္ဂါနေ့ညတရားတွေလည်းအစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်ပင်တန်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒီလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဦးရန်အောင်ပါဦးရန်အောင်လေးလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ ACDD လို့ခေါ်တဲ့ဒီဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရဲ့ဦးဆောင်ညှိနှိုင်းမှုကိုရဲမင်းနောင်ဖြစ်ပါတယ်နှစ်ဦးဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးရန်အောင်ကိုဖိတ်ခေါ်ချင်ပါတယ်ဦးရန်အောင်ကြားပါလားခင်ဗျာကိုရောင်ကြီး
ဟုတ်ကဲ့ကြားပါရခင်ဗျာ
ကိုရောင်ကြီးခုနကျွန်တော်ပြောသွားသလိုပါရကြီရွက်ောက်ပွဲတွေလုပ်နေတယ်ကိုရောင်တို့လွတ်တော်ကုစေရရတယ်ဒီပေါ်ဒါဒီရကြီရွက်ောက်ပွဲတွေဒီကောင်းမွန်ချောမှုဖြစ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီလုပ်ပေးနေရဆိုတော့ရန်ကုန်တိုင်းတွင်းမှာဒီရကြီရွက်ောက်ပွဲတွေရဲ့အခြေအနေအလားအလာတွေဘာတွေများရှိပါလဲခင်ဗျာ
ကျွန်တော်တို့တောင်ညွမျိုးနေမှာအခုဆိုရက်ကွက်20ရှိတယ်ရက်ကွက်20ရှိတဲ့ခါကျတော့ဟိုဒီရေဒီမိုးရက်ကွက်ကတော့6လပိုင်းနေရအဲအုတ်ချုံမူဟောင်းဆုံးသွားတဲ့အတွက်ကြောင့်မလို့ကျွန်တော်အုတ်ချုံမူတစ်ကိုဒီဥရီတင်နဲ့ရွေးချယ်လိုက်တယ်ပေါ့နော်19ရက်ကွက်မှာကျွန်တော်တို့18ရက်ကွက်တော့ပြီးတော့ပါပြီနောက်တကမဲလာပေးတာကကျွန်တော်မျိုးနေမှာ60ရက်ခန်းလုံးတော့မဲလာပေးကြပါတယ်တချို့နေရာတွေမှာတော့အဲအခက်အခဲတွေရှိရတယ်ဆိုကြားသိရပါတယ
်ဟုတ်ကဲ့ဘလူးအခက်အခဲတွေခင
်ဗျဟုတ်ကဲ့ဘလူးအခက်အခဲဆိုတော့ကျွန်တော်မျိုးနယ်တွေမှာဒေထိုင်တဲ့သူတွေကရွေးချယ်ရေးဘက်ကိုကြီးကြပ်ရေးဘက်ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့တချို့မျိုးနယ်တွေမှာ ကြတဲ့အခါကျတော့မကြည့်ကြော်နေတဲ့သူတွေအင်းဟာအရင်များလေကြာဆိုအဲ့မျိုးပေါ့နော်သူတို့ရေမဲပြီးမယ်ဆိုတဲ့သဘောထားကြီးရှိတယ်ဒါပေမဲ့ဒီကြာတန်းတဲ့ဥတွေရဆိုလို့ရှိရင်တော့အဲရက်ွက်တို့မှကြည့်အောင်အုပ်စုတွေနေထိုင်သူများကရွေးချယ်ပေးတော့ဆိုတဲ့စာသားပါရရပါတဲ့အခါကျတော့နောက်ဆုံးအနေနဲ့ကျွန်တော်ရွေးချယ်လိုက်တာကတော့ပုံမှန်တည်းရှိတဲ့ WCR ရှိတဲ့လူတွေကိုပဲကျွန်တော်မဲပေးခွင့်ပြုလိုက်ပါတယ
်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲကိုရောင
်တချို့မျိုးနေမှာတော့မပြီးသေးဘူးကွာကျွန်တော်တောင်ညူးနေမှာဆိုလို့ရှိရင်တော့အဲစိတ်ဝင်စားမှုက60ရာခိုင်နှုန်းတော့ရှိရတာပြီလားသူရင်ရွေးကောက်ပွဲလူတွေမဟုတ်ဘော်လေသူသဘောသဘာဝကလည်းတချို့ကလည်းပြင်းပြင်းထန်ထန်စိတ်မသိရှိသေးရလဲပါတာပေါ့
ရွေးကောက်ပွဲနဲ့ပတ်သက်လို့ဝင်ပြီးရှင်ပြိုင်ကြတဲ့အစ်စ်ရှင်ပြိုင်နေကိုယ်စေရောများလားခင်ဗ
ျကျွန်တော်တို့ကထူးခြားချက်ကတော့ဗျာဟိုကူตัวนี้หมออารมณ์78ยักกว่าปีวายปอนเนาะคันดอลีเอ่อนาวยักกว่าเนี่ยตอนนี้มีได้ยักกว่าปอไอ้นครจันทร์เนี่ยปออะนี่มาก็โหอาหารเนี่ย95ยักกันเนาะเปลี่ยนไปปอ15ยักแล้วก็เปลี่ยนไปครับ
အခုဒီရကြေးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီရောင်တိုင်းပြည်မှာတော့လွှတ်တော်ကိုယ်စားလှယ်ရတော်လီတဲကြကြနဲ့ကုညီဆောင်ရပေးနေတာတော့ရှိပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲမှာပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့နိုင်ငံအာဏာရပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့ဆူဆဲချက်တချို့လည်းကျွန်တော်ကြားနေတာအဲ့ဒါနဲ့ပတ်သက်လို့ကိုယ်ရောင်ဘယ်လိုများတုံ့ပြန်ချင်ပါလဲ
ကျွန်တော်တို့ဝင်အောင်ဆွတ်ဖက်တာမဟုတ်ဘူးကြာတော့ဝင်အောင်ထိန်းသုံးတဲ့သဘောမျိုးပါနောက်တစ်ချက်ကလည်းကျွန်တော်တို့ဝင်အောင်လှုပ်ရှားကြတာဆွေးနွေးပြောမယ်ဆိုလို့ရှိရင်ဗျာဥပဒေနဲ့ညီဖြစ်ဖို့ပါအဲ့တော့လူတွေထဲမှာဘာညာပြောရေကြမရှိဘူးနောက်တစ်ချက်ကအမိကအခြေခံအုပ်ချုပ်ရေးရန်နေရမှာတကယ်အဲ့ဒီရက်ွက်တော့အဲ့ဒီမျိုးနယ်တော့အမှန်တကယ်လုံးမဲ့လူတွေကိုရွေးချယ်ဒီဖို့အတွက်ရွေးချယ်နိုင်ဖို့အတွက်ကျွန်တော်တို့ကအဲပညာပေးလုပ်ငန်းတွေအသိပညာပေးလုပ်ငန်းတွေဝင်ရောက်လုပ်ဆိုင်ပေးရဖြစ်ပါတယ်ဝင်ရောက်ထိန်းချုပ်တွေ့သဘောပြုပါက
ြဟုတ်ကဲ့ခင်ဗျကိုရန်အောင်လေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ကိုရဲမင်းအောင်ကိုဖိတ်ခေါ်ကြပါမယ်ကိုရဲမင်းအောင်ကတော့ EC DD ရဲ့ဥဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ်ကိုဥဆောင်ညှိနှိုင်းရေးမှူးဖြစ်ပါတယ်ကိုရဲမင်းအောင်ကြားပါလားခင်ဗျခုနကကုရင်အောင်ပြောသွားတဲ့အထက်မှာလဲကျွန်တော်စိတ်ဝင်စားစရာတက်ကလူဟောင်းကြီးအတော်များများပြန်ပြီးတော့ရွေးခါတဲ့သဘောမျိုးသူကတော့ဂျောင်တိုင်းတွင်းထဲမှာကျွန်တော်တို့ကြားနေရတယ်ခင်ဗျအဲ့ဒါကဘလူဖြစ်လို့လဲကိုရဲမင်းအောင်ပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာတော့အဲ့လိုလူဟောင်းကြီးရွေးချယ်ကမ်းမှုအပိုင်းတော်တော်များတယ်လူသစ်တွေနည်းတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့နယ်မျိုးတွေမှာကြတော့ကျွန်တော်တို့လေ့လာတဲ့ကျွန်တော်တို့ဆက်သွယ်လာတဲ့ဇင်းရည်ကြည့်မယ်ဆိုရင်တော့ရွေးချယ်အုပ်ချုပ်ရေးမှုတွေကအစ်စ်တွေများတယ်ဗျတတိယအကြိမ်ပြင်ဆင်လိုက်တဲ့ရက်ွက်ကြီးကအုပ်ချုပ်ရေးဥပဒေကိုပြည်သူတွေကဘယ်လောက်သိရှိနေသလဲဆိုတဲ့အပိုင်းပေါ်မှာကျွန်တော်ပို့ပြီးတော့ဟိုတွေ့ရတယ်ခင်ဗျာသူမသိရှိတဲ့နေရာစိတ်ဝင်စားမှုအားနည်းတဲ့နေရာတွေကအုပ်ချုပ်ရေးမှုအဟောင်းကြီးဖြစ်ပြီးတော့ဟိုစိတ်ဝင်စားမှုတွေနေဒီမှာတချို့နေရာတွေတော်တော်များများရှိနေတယ်ပြိုင်ဆိုင်မှုကလည်းပြင်းထန်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသမျိုးတွေမှာတော့ကျွန်တော်တို့အုပ်ချုပ်ရေးမှုအသစ်တွေဖြစ်တယ်နောက်တစ်ခုကဒီသူအတွက်ရရအတဲ့တကယ်လုပ်တဲ့လူတွေကိုတော့ကျွန်တော်တို့အဟောက်မဲ့ဖြစ်ပါစေဘယ်ပါတီဘယ်ပုဂ္ဂိုလ်တွေအစွဲတွေရှိနေပါစေသူတို့ကတော့ကျွန်တော်တို့ပြန်ရွေးရတာလဲကျွန်တော်တွေ့ရတယ်ခင်ဗျအ
ခုနောက်ကပြောရတဲ့ထက်မှာတော်တော်လေးပြင်းပြင်းထန်ထန်ဖြစ်တဲ့ဆိုတဲ့နေရာတွေမှာပေါ့ဟိုမြန်မာတနေငလုံးတိုင်းတာကြီးကတသနာကြီးကြီးမှဖြစ်သွားတဲ့နေရာမျိုးတွေခက်ရန်ဖြစ်သွားတဲ့နေရာမျိုးတွေရောရှိပါလားကြားမိပါလားအခုဒီအချိန်နေ
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကြီးကျက်ဟိုဒီဟိုမကွေးတိုင်းပွင့်မြူးနယ်မှာပဲပေါ့လေမကွေးတိုင်းပွင့်မြူးနယ်မှာဆိုရင်ရွာတရွာမှာဆိုရင်သူကကြီးကျက်ရေးမှုရွေးတဲ့အစ်စ်မှာကိုပဲပြဿနာတွေတက်တာရှိတယ်ဒီဟိုအဆိုင်မှုတွေဓာရင်မှုတွေအုပ်ချုပ်ရေးမှုတွေမရွေးရသေးဘူးအုပ်ချုပ်ဟိုရွေးနိုင်မှုအတွက်ကြီးကျက်ရေးမှုတွေရွေးတဲ့ချိန်မှာကိုပဲပြဿနာတက်တာတွေရှိတယ်တချို့ကြီးကျက်ရေးမှုတွေရွေးပြီးသားကြီးကျက်ရေးမှုတွေကဒီဟိုမလုပ်ဖဲနဲ့ပြန်ထွက်သွားလို့ပေါ့ကြောင့်အစ်စ်ကြီးကျက်ရေးမှုတွေရွေးရတာလည်းရှိတယ်ကျွန်တော်တို့ဒီပရီယိုပိုင်းတစ်ပိုင်းမှာဆိုရင်ဒီရန်ဖြစ်တဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတာရှိတယ်ဗျာဟုတ်ကဲ့
ဟုတ်ကဲ့တော့ production ဖြစ်ခဲ့ကြပါလိမ့်ရင်ဆုံးတော့ကျွန်တော်မော်လမြိုင်မော်လမြိုင်ကအောက်ချင်းရက်ွက်ကဥတောင်းထိုက်ရှိပါတယ်ဥတောင်းထိုက်ကသူကပြောမယ်ဆိုရင်ရက်ကြီးအုပ်ချုပ်ရေးမှူးအနေနဲ့အခုပြန်ပြီးတော့ရွေးကောက်ပွဲမှာရွေးခံရတဲ့သူလည်းဖြစ်ပါတယ်ဥတောင်းထိုက်တို့ရွေးကောက်အဲရက်ကြီးကရလက်ကဘယ်တော့မှထွက်သွားတာလဲခင်ဗ
ျမထွက်သေးဘူးခင်ဗျအခုမှစပြီးတော့ဟိုရွေးဖို့အတွက်ကိုကြီးကြပ်ရေးမှူးတွေကနေပြီးတော့ဟိုရက်ွက်တစ်ခုရဲ့အပိုင်လိုက်ပေါ့န
ော်ဟုတ်ကဲ့ဟုတ်ကဲ့
ဟိုလုံနေတော့
ပါဟောအခုမှရွေးခံဖို့အတွက
်ကျွန်တော်က
ကိုယ်စဲအနေနဲ့ပြန်ပါတဲ့သဘောပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့လူတွေရဲ့စိတ်ဝင်စားမှုဘယ်လိုရှိလဲခင်ဗျရွေးကောက်ပွဲနဲ့ပတ်သက်လို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အရင်အားတက်ဆိုင
်ဥပဒေကိုလည်းပဲဟိုပြန်ပြီးတော့တပြက်ချင်းပြန်ပြင်လိုက်တဲ့အတွက်ကြောင့်မလို့ဟိုလူအများပါဝင်ရတဲ့အနေအထားမှာစိတ်ဝင်စားတော့ညားပါတယ်ခင်ဗ
ျရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေကလည်းပြောင်းထားတဲ့ခါကျတော့လူတွေတဲမှာကောဒီရွေးကောက်ပွဲနဲ့ပတ်သက်လို့တကယ်တမ်းသိရှိနားလဲပညာရထားတာရှိပါလားလူတွေကောင်းကောင်းနားလဲရဲ့လား
ဒါဆိုဒီနေ့ဆောမော်လနဲ့ပတ်သက်ပြီးဘူးမှာတော့အောက်ကျင်းတဲ့ကွက်တယ်လို့ဒီဒီကြည့်တဲ့ဘူးကအူကြည့်ချက်ဘူးတက်ဘူးလူတွေကနေတော့ဘုံနဲ့အုပ်ချုပ်ရေးအပါအဝင်ဖွဲ့ရတယ်လို့ဆိုပြီးတော့ဟိုတိက
ကျွန်တော်ကိစ္စနဲ့တူကြဖြစ်ပါလေ။အဲလာတဲ့အနေထားမှာလည်းအရင်ထဲမတူအောင်တော်တော်လေးလာပါလေ။ကျွန်တော်ကိစ္စနဲ့တူကြဖြစ်ပါလေ။အဲလာတဲ့အနေထားမှာလည်းအရင်ထဲမတူအောင်တော်တော်လေးလာပါလေ။ကျွန်တော်ရက်ကွက်မှာဆိုရင်အများဆိုရင်တရားနီးပါးလောက်လာတဲ့အဆုံးရကျော်လောက်လာပါလေ။အဲဒီကနေပြီးတော့ကြီးကြရေးမှုကြီးပါလေ။ဟုတ်ကဲ့အခုကတော့ဦးတောင်းထိုက်တို့ရက်ကွက်မှာကယာယီမှုတွေတော့ရွေးပြီးသွားပ
ဒူဟောင်းနေပြန်ပါလာတယ်အဲ့တော့နိုင်ငံရေးနောက်ခံတဲ့ဝင်ပြိုင်တဲ့လူတွေရောရှိပါလားခင်ဗျနိုင်ငံရေးပါတီပြောတာပါနိုင်ငံရေးပါတီနောက်ခံတဲ့ကျွန်တော်တို့မော်နယ်ရဲ့ဟန်ပြန်ပြောရင်လက်ရှိအနာရတ်ပါတီကအဖြစ်အင်အားကအိတ်ရှာမရှိဘူးကောနော်လက်ကတည်းကတည်းကမှာမြေပါတယ်အဲ့ဒီကကြတော့ဒီဝင်ရှင်တိုင်းရဲ့အနေအထားမှာကြတော့ကျွန်တော်တို့ရှင်လုပ်နေတဲ့ဥရှင်မှုတွေနဲ့ရှင်လိုက်တ
ဝင်ပြည်မျိုးပါတယ်ကိုတီထင်းဝင်ဆွေးနွေးမင်းမြတ်လို့ရပါတယ်ခင်ဗျာကိုရဲမင်းအောင်ရှိပါတယ်ကိုရန်အောင်ရှိပါတယ
်ဟုတ်ပါရှင်ပြည်မျိုးနယ်မှာတော့ဒီနေ့ဆိုရင်ဒီကပြည်မျိုးမျိုးတိခရီးရမျိုးတိရက်ွက်မှာဟိုကြီးကြီးငါဥစ္စာရေးပြီလေအထက်ကငါမှာလေအဲ့ဒီလိုကြီးဟိုဆရာရဲ့ကြီးတွေကတော့ကျွန်တော်တို့ကနောက်ရက်တွေဆက်ရေးသွားမယ်လို့ကျွန်တော်ကြားတယ်ဟိုရဲ့ကြီးတွေကဘာပေါ့ကြီးကအုပ်စုကြီးပေါ့မြို့ပေါ်မှာကတော့ဒီနေ့ဆက်ရေးပြီကအဲ့တော့ဆိုလိုရင်းကဒီရဲ့ကြီးစည်ရီးတွေကတော်တော်လူတွေလုံနေကြတာပြန်သူတို့ကဘယ်လိုခေါ်မလဲဆိုတော့ဟိုလက်ကြီးကျွန်တော်အုပ်ချုပ်ရေးကောင်းတယ်ယာယီမှုကောင်းတယ်ရက်ွက်လေးကြီးရက်ွက်လေးထဲမှာသူတို့နံပါတ်စာရိုက်ကြီးဒီဗီဒီယိုမဲပေးပါဒီလူတွေကတကယ်ဟိုနိုင်ငံတော်အတိအမှတ်တိထားတဲ့လူတွေပါဆိုကိတ္တိဘုံလက်တိချိုးပြီးတော့လိုက်လုံနေကြတယ်လို့မြို့တွေထဲမှာဒီနေ့ကျွေးကြတယ်ကြာဒီလူကကိတ္တိကမြို့တွေထဲမှာလေ
အုပ်ချုပ်ရေးမှုဟောင်းတွေကလောက်တာလားအတိတ်တွေကလောက်တာလားဘယ်လိုလဲဘယ်လိုသဘောမျိုးလဲခင်ဗျဟု
တ်ကဲ့အုပ်ချုပ်ရေးမှုဟောင်းတွေကအုပ်ချုပ်ရေးမှုဟောင်းတွေယာယီသူ့ရဲ့တပည့်ယာယီမှုတွေပေါ့ဗျာအဲယာယီမှုတွေကနေပြီးတော့ကိတ္တိကမြို့တွေမှာကကျွန်တော်စာရွက်တွေလည်းဖတ်ခဲ့တယ်ဗျာဟိုသူတို့ကပဲဟိုတရားဝင်မြို့နယ်ရဲ့ဆက်သွယ်ရေးလုပ်ပြီးတာအားများစုကိုတိတိပေါ်လက်ရည်ကျိုးပြောပြီးတော့စီးအောင်လေတဲ့ပြည်သူတွေကိုတင်ရင်တင်ရင်တဲ့ပေါ့နော်နောက်တစ်ခါအစ်ရွေးချယ်ခြင်းနဲ့လူတွေကလည်းလက်ချက်နဲ့ကြီးနဲ့အော်တယ်လို့ပြောတယ်ဗျာသူတို့ကအော်တဲ့လူတွေကလည်းကျွန်တော်ပြောတယ်ချင်းနဲ့တော့ရတယ်မှာကျတော့အဲ့လိုမဟုတ်ပြန်ဘူးရက်ကြီးအုပ်ချုပ်ရေးစည်းရည်တွေကအုပ်ချုပ်ရေးရက်ကြီးစည်းရည်တွေကသူတို့ကလူတွေလုပ်ပြီးတော့လူအများမလာနိုင်တဲ့နေရာတွေမှာသူတို့ကျင်းပကိုစ조사ကြတယ်ဗျာပြည်ကဆိုကြပါစို့ရက်ကျွန်တော်တို့ဟိုတော်တဲ့ဘုံကြီးကျောင်းတစ်ချောင်းမှာသူတို့နေရာယူတယ်အဲအဲ့နေရာကိုကျင်းပမယ်လူအများမလာနိုင်ဘူးစားဝတ်နေရာတွေနဲ့တုံးတောင်တော့ဆိုတော့လောက်ကနေကြတာဆိုတော့ဟိုတကယ်အချက်ကကြားတဲ့နေရာတွေမှာမကျင်းပါဘူးလူအများကမှဆိုလို
့ကျွန်တော်ကိုရအောင်ကိုပြန်ပြီးဖိတ်ခေါ်ကြပါလေပင်တိုင်းဆွေးနွေးသူကိုရအောင်ခုနကပြောသွားတဲ့အခက်အခဲတွေပါရှိတယ်ခုနကကျွန်တော်သိတော့ဒီဥပဒေကပြင်ဆင်ထားတယ်ဒါပေမဲ့ new တွေကထွက်မထားဘူးထွက်မထားတဲ့ခါကျတော့လမ်းညွန့်ချက်တွေပါရင်းနဲ့လုံနေရတဲ့သဘောဖြစ်နေတော့အဲ့ဒါတွေကအခက်အခဲတစုံတရာများရှိပါလားခင်ဗျကျွန်
တော်ကပြောရတယ်မှာလေဟိုကဒီယူကော့ဘွဲတပေါင်းစုံပြောနေတာယူကော့ဘွဲကလာပါတော့အရင်တုန်းကတော့ဆယ်လပိုင်းအဲ17လပိုင်းဆယ်ရက်ကနေပြီးတော့၁၂လပိုင်းဆယ်ရက်ဆိုပြီးတော့အပြီးလုပ်ဖို့ညင်ကြားထားပါတယ်ဒီလားဒါပေမဲ့နိုဝင်ဘာလကုန်ပိုင်းတော့ပါဒီအချိန်ကာလကမ်းမမှုမရှိဘူးဆိုပြီးတော့ဆက်ပြီးတော့တက်ဆိုင်ရာဒီလိုအုပ်ချုပ်ရေးရုံးတွေကိုညင်ကြားရဲဆိုတော့ကျွန်တော်ကြားပြရတာပေါ့နော်နောက်တစ်ချက်ကခုနကအခက်အခဲတွေပေါ့နော်အခက်အခဲတွေကတော့ဟိုတချို့နေရာမှာရှိပါလိမ့်မယ်ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီမဲပေးရနဲ့ပတ်သက်ပြီးတော့ဒီရွေးချယ်ရေးစနစ်တွေကိုသတိထားကြတဲ့အမှန်မှရှင်းပြမယ်ဆိုလို့ရှိရင်အဲ့ကျွန်တော်အသင်ပြေလိမ့်မယ်ဖြစ်နေကြပြီလားချိုးတလီကြောင့်လည်းလက်သုံးကပေးရတာကိုသူတို့ကတိတ်နှိမ့်မျိုးမရဘူးဗျအတန်လို့လည်းရှိရချိုးတလီကြောင့်လည်းကျွန်တော်လည်းအချင်းချင်းချင်းကရဟိုသူတို့ကစားရတော့နေထိုင်ရှိတဲ့ခါကျတော့လာပြီးမဲမဲပေးနိုင်တာလည်းပါတယ်နောက်ကျွန်တော်ကပြောရတဲ့မှာဒီရည်ကြီးစည်ရည်ပေါ့နော်ရည်ကြီးစည်ရည်ကနေပြီးတော့လူတွေလှုပ်ပြီးတော့မဲတွေကျွတ်နေဆိုတဲ့ကိစ္စလေးကြီးကြပ်ရည်ပွားနေပြီးတော့ဟိုစိတ်ကြောင့်မလို့ရကြနောက်တစ်ချက်ကခုဒီတော့ကန်နေရအရင်တော့ဟိုဖာစီဘာသာနေခဲ့ကြရည်များတယ်ဗျအခုကာလစပြီးတော့ကျွန်တော်ကထဲထဲဝင်ဝင်အာယုံစိတ်စီခြင်းနဲ့ဘာကြောင့်လဲဆိုဒီရွေးချယ်လိုက်မဲ့အုပ်ချုပ်ရေးမှုကသက်ဆိုင်ရာရက်ကွက်မျိုးနွယ်ရဲ့သက်ဆိုင်ရာရက်ကွက်ကအနာဂတ်ကိုပုံပုံမဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့စိတ်ဝင်စားနဲ့ဟိုပါဝင်တဲ့နယ်လို့ကျွန်တော်ယူဆထားပါတယ
်ဟုတ်ကဲ့ကျွန်တော်တော့ရှင်တူရဲ့ space အကိုဖတ်ပြခြင်းပါတယ်ကုလာထုံးနဲ့သူကရေးတာကတော့ဒီရက်ချေးရွေးကောက်ပွဲတွေကအရင်ကစစ်ဆေးအားကုန်းနဲ့အာနာလွဲသုံးစားဒါတွေနောက်အကျင့်ပြတ်မျိုးစုံကျုံခဲ့မှုတဲ့နယ်မြို့လေးတွေနဲ့ကြေးရွာလေးတွေအတွက်ကတော့အချိန်ကြီးတိုးတက်မှုတွေကိုဖြစ်ကောင်းဖြစ်နိုင်ပါလေတဲ့။ဒါပေမဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထောင်စုလောက်ကအောက်ဆုံးအခိုင် အပိုင်းလောက်သာဖြစ်ပြီးတော့နည်းနည်းရေးပါတဲ့မြို့နယ်အဆင့်တွေအတွက်အဝေးကြီးဖြစ်နေသေးတာလည်းမေ့လို့မရပါဘူးတဲ့ဒီလိုအခြေအနေမှာဒီရွေးကောက်ပွဲတွေဟာဒီမိုကရေစီပြောင်းလဲဖြစ်တယ်ဒီမိုကရေစီပါပဲလို့ပြောနေတာကတော့တော်တော်ကိုဆိုးရဖြစ်လို့ပြောရမှာပါပဲဒါဥလာထုံးရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ကိုရဲမင်းအောင်ကိုမေးချင်ပါတယ်ခင်ဗျခုနကသူပြောလို့ပါဒီမြို့နယ်အုပ်ချုပ်ရေးမှုတို့ဘာလို့ကကြတော့လဲပြည်ထရေးခန့်ထားတဲ့တစ်ချိန်တည်းမှာပဲတချို့နေတွေမှာအခုလိုမျိုးဒီအုပ်ချုပ်ရေးမှုဟောင်းတွေကပြန်ပြီးတော့မဲဆွဲများမျိုးတွေရှိတဲ့ခါကျတော့တစုံတရာပြည်ရဲ့လွှမ်းမိုးမှုကတော့တရားမှုတော်တော်များကြီးနေလားကိုရဲမင်းနောက်နေရဲ့အချင်းကြီးပြောပါအောင်ခင်ဗျာ
ဟုတ်ကဲ့နေမျိုးတွေမှာဆိုရင်ဒီလက်ဟိုအဲ့ဒီဟိုအခုစာအတိုင်းနဲ့ပါပဲမှန်ပါတယ်ဟိုသူကနေမျိုးတွေမှာပြောင်းလဲမှုတွေရှိတယ်သို့တော်လည်းအဲ့ဒီနေမျိုးတွေမှာပဲတခါပြန်ဖြစ်သွားတာကရက်ပွက်ကြီးရောအုပ်စုကစိုက်တဲ့အုပ်ချုပ်ရေးမှုတွေကိုပေါ့အဲ့ဒီအုပ်ချုပ်ရေးမှုတွေကိုမြို့နယ်အုပ်ချုပ်ရေးမှုကပြန်ပြီးတော့အရွေးမခံရဘူးမင်းအရွေးအရွေးခံခွင့်ကိုကန့်သက်တယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားပြရတာရှိတယ်အဲ့ဒီမှာဗာပြစ်တော့ဆိုတော့ရွေးချယ်တာကပြည်သူကရွေးချယ်တယ်ရွေးချယ်ခန့်တာကမြို့နယ်အုပ်ချုပ်ရေးမှုကခန့်တယ်ပြောတဲ့အုပ်ချုပ်ရေးမှုကပြည်သူ့ရွေးတာကိုခန့်ဟိုငင်းပယ်တယ်ဆိုတော့ဒါဟိုပြည်သူ့ရဲ့ဆန္ဒကိုငင်းပယ်တယ်လို့မျိုးဖြစ်တယ်။ဒါဆိုရင်ပြည်သူတွေကနေပြီးတော့ဟိုအလောရတာကဲရတာပြီးတော့အုပ်ချုပ်ရေးကိစ္စတွေမှာအများကြီးပူပေါင်းဆောင်ရွက်ဖို့ဟိုအခက်အခဲအများကြီးဖြစ်သွားတယ်။နောက်တစ်ခုကပြောတဲ့အုပ်ချုပ်ရေးမှုအပါအဝင်ခရိုင်အုပ်ချုပ်ရေးမှုတွေကပြည်ထရေးခန့်အဝန်တန်းတွေဖြစ်တယ်။အဲ့ဒီခန့်အဝန်တန်းတွေကဒီကြီးရွာကလူတွေကနေပြီးတော့ရွေးချယ်ပေးလိုက်တဲ့ပုံစံတွေကိုခန့်အပ်ခွင့်လို့ဆိုင်းငံ့ခွင့်လို့ကြည့်စခွင့်လို့ပြီးတော့ကျေးရွာတာဝန်ခံနဲ့ဆိုင်မှုရာရင်မှုတို့ခက်တာဝန်ပေးရမယ်ဆိုပြီးတော့သူကဟိုအဲ့ရတိဥပဒေအခန်းလေးပုံမှန်ရှင်ဟိုအခန်းလေးမှာသူကကငယ်မှာတရားဝင်ပြထားတာဖြစ်တဲ့အတွက်ကြောင့်ဒါကကျွန်တော်တို့တော်တော်ကိုပဲဟိုကမောက်ကမဖြစ်တယ်ပေါ့နော
်
ဒါဆိုရင်အခုလက်ရှိကသနာအချို့နေရာတွေမှာလည်းဒါတော်တော်ပြည့်များများဖြစ်တယ်ပဲခူးတိုင်းဝော်မြို့နယ်အတွင်းမှာဆိုရင်ခုနှစ်ရွာလောက်အဲ့လိုမျိုးတားမြစ်ခံရတာဆိုလို့ကျွန်တော်တို့ကြားသိရတယ်အဲ့တော့ဒီဆွမ်းနာအမေကိုနဲ့ပတ်သက်ပြီးတော့ဟုတ်တယ်ကျွန်တော်တို့အဲ့ဒီခန့်အခံဝန်ထမ်းတွေကိုပဲကျွန်တော်တို့ပြည်သူကနေပြီးတော့အုပ်ချုပ်ရေးရန်ရာအဆင့်ဆင့်ကိုအရေးကြီးတယ်ပေါ့နော်အရေးကြီးတဲ့အုပ်ချုပ်ရေးဆုံးဖြတ်ပိုင်ခွင့်ရှိတဲ့အုပ်ချုပ်ရေးရန်ရာစီကိုပြည်သူကနေပြီးတော့ရွေးချယ်နိုင်မှလားကျွန်တော်တို့ဒီဟာအဆင်ပြေမယ်အဲ့လိုမျိုးဖြစ်ဖို့ဆိုရင်လည်းကျွန်တော်တို့အခြေခံဥပဒေပုံမှန်အဲဒီကနှစ်ချစ်ချစ်နှစ်ချစ်ကိုလည်းကျွန်တော်တို့ပြင်မရမယ်ပေါ့နော်အဲ့တော့မင်းရပဲဟိုတော့ကြီးနေတော့ဆိုအဲ့ဟိုတော့ကြီးနေတာပေါ့ခြေခံဥပဒေကိုပဲတော့ကြီးနေတာကိုကျွန်တော်တို့တွေးရတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီဟိုဒီလက်ရှိအုပ်ချုပ်ရေးဥပဒေကလည်းကျွန်တော်တို့မှာဒီအားနည်းချက်တွေရှိနေသေးတယ်တွေးရတယ်ဟိုဥပမာမဲပေးခွင့်ဆိုရင်၁၈နှစ်ပြည့်ပြီသူတိုင်းမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့နိုင်ငံဟွာမှာဆိုရင်လည်းဒီအကြီးကြီးဆိုင်ရာလူ့ခွင့်ရေးပြည်ညာစာရာအပိုက်၂၀မှာဆိုလဲလူတိုင်းလူတိုင်းမိမိရဲ့အစိုးရကိုဆန္ဒမဲပေးရွေးချယ်နိုင်ခွင့်ရှိတယ်ဆိုတော့အဲ့တော့အသေးစားအစိုးရလို့ပြောလို့ရတယ်ရက်ွက်အုပ်ချုပ်ရေးမှုစဉ်ကိုလူတိုင်းလူတိုင်းကမဲပေးခွင့်ရမရှိမနေတာကလည်းကျွန်တော်တို့အားနည်းချက်တစ်ခုရှိနေတယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ရဲ့ကျွန်တော်တို့ daily life season အချိန်ဆစ်သွားလို့ပါနောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အဲ့တော့ကျွန်တော် daily life season ကိုဒီမှာပဲရန်နာခွင့်ပေးပါကျွန်တော်ပါဝင်ဆွေးနွေးပြီးတဲ့ကိုရဲမင်းအောင်ကိုရန်အောင်နဲ့ခြားတော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီကနေ့ညကထုတ်လွှင့်ပေးခဲ့တဲ့ daily life season ကိုပြန်လည်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ပါကလစ်ကလုပ်ငန်းမှာပဲဖြစ်ဖြစ်နိုင်ငံပိုင်းလုပ်ငန်းမှာပဲဖြစ်ဖြစ်အဂရိလိုက်စားတယ်ဆိုတာဟာစင်ရဲချမ်းသာမရွေးနိုင်ငံတိုင်းအတွက်အာဏာအလွဲသုံးစားမှုဖြစ်ပါတယ်။အဂရိလိုက်စားမှုဟာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဒီမိုကရေစီအဆောက်အအုံတွေပေါ်လူမှုယုံကြည်မှုကျဆင်းစေတယ်နေဆက်ဖြတ်ကျော်ရဆွေးမှုတွေအကြမ်းဖက်မှုတွေဖြစ်ပေါ်စေပါတယ်ဈေးကွက်ကိုလည်းကမောက်ကမဖြစ်စေပြီးယင်းနှိမ့်မြုံနှံသူတွေကိုလက်တွန့်စေသလိုစီးပွားရေးဖွံ့ဖြိုးမှုကိုလည်းနှေးကွေးစေပါတယ်အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေကလူမှုအတိုင်းဝိုင်းတွေအတွက်အကျိုးရောက်စေပါတယ်ဒါကြောင့်ကုလသမဂ္ဂထွေထွေညီလာခံဟာလွန်ခဲ့တဲ့14နှစ်က UNCAC လို့ခေါ်တဲ့အဂရိလိုက်စားမှုစံကျင်ရေးသဘောတူညီချက်ကိုပြဋ္ဌာန်းခဲ့ပါတယ်။ဒါဟာအဂရိမှုဟန်တာတိုက်ဖျက်ရေးအတွက်ကမ္ဘာလုံးဆိုင်ရာဥပဒေမူပေါင်းတည်တရက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မူရစ်ဆေးနဲ့ဥပဒေအရအရေးယူမှုဆိုင်ရာယာယီလက်ထောက်ဝန်ကြီး James A. Walsh ကကျွန်တော်တို့ရဲ့မူပေါင်းတွေတရားဥပဒေတွေမူဝါဒတွေနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေဟာ2005ခုနှစ်တုန်းကနဲ့စာရင်တိတိတသာတိုးတက်ကောင်းမွန်လာတယ်ဆိုတာတန်တရားဖြစ်စရာမလိုပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့တာဝန်မပြီးဆုံးသေးပါဘူးလို့ UNCAC ရဲ့ခုနှစ်ကြိမ်မြောက် conference မှာပြောကြားသွားခဲ့ပါတယ်။ဒီသဘောတူညီချက်ဟာအဂရိလိုက်စားမှုကိုဟန်တာတိုက်ဖျက်ရေးအတွက်ကျွန်တော်တို့မှာပြင်ပြတဲ့စံတရှိကြမယ်ဆိုရင်လ လုံဆောင်ဖို့လိုအပ်တဲ့အခြေခံတွေကိုအနှင်းထားပြီးအဲ့ဒီမှာပါတဲ့ပြဋ္ဌာန်းချက်တွေကိုထိထိရောက်ရောက်အသုံးပြုနိုင်ပါတယ်လို့လည်းမစ္စတာဝဲလ်စ်ကဆိုပါတယ်။မှန်ပါတယ်။အမေရိကန်ပြည်ထောင်စုဟာ UNCAC ကိုအပြည့်အဝလိုက်နာထောက်ခံပြီးနိုင်ငံတကာမှာရောပြည်တွင်းမှာပါအကောင့်ထည့်ဖော်နေပါတယ်။2016ခုနှစ်တုန်းကဆိုရင်အမေရိကန်ဟာနိုင်ငံရပ်ခြားအဂရိလိုက်စားမှုနဲ့ပတ်သက်ပြီးလိုက်နာကျင့်သုံးရမယ့်ဥပဒေကိုအကောင့်ထည့်ဖော်နိုင်ခဲ့တဲ့နှစ်အဖြစ်မှတ်တမ်းတင်ရမယ့်နှစ်ဖြစ်ပါတယ်။အဲ့ဒီနှစ်မှာနိုင်ငံစုံပါဝင်ဖွဲ့စည်းထားတဲ့စီးပွားရေးလုပ်ငန်းကြီး28ခုကိုအပြီးသတ်အရေးယူနိုင်ခဲ့ပါတယ်လို့မစ္စတာဝက်စ်ကဆိုပါတယ်။အမေရိကန်ဟာတရားမဝင်ရရှိထားတဲ့အမျှအစွန်းတွေကိုလည်းပြစ်မှတ်ထားပါတယ်။နိုင်ငံတကာမိတ်ဖက်တွေနဲ့အတူလက်တွဲပြီးတရားစီရင်ရေးဌာနကတဆင့်2010ပြည်နှစ်ကစပြီးအမေရိကန်ဟာအဂရိလိုက်စားမှုနဲ့ဆက်ဆံနေတဲ့အမျက်အစွန်းအမေရိကန်ဒေါ်လာတန်ပေါင်း3000ကျော်ကိုဖန်ဆီးခြင်းထုတ်ယူခွင့်ပိတ်ပင်ခြင်းတို့ကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီအထက်ကဒေါ်လာတန်150ကျော်ကိုပြန်လည်ပေးရခဲ့ပြီးကျန်တန်30ကိုတော့စီးဆစ်ဆဲဖြစ်ပါတယ်။UNCAC ကိုအကောင့်ထည့်ဖော်လာတဲ့တစ်ချိန်တည်းမှာပဲ CSO လို့ခေါ်တဲ့လူမှုအခြေပြုအဖွဲ့တွေနဲ့ပုဂ္ဂလိကတွေအပါအဝင်လူ့အဖွဲ့အစည်းရဲ့အစိတ်ပိုင်းအားလုံးကအာဂရိတိုက်ဖျက်ရေးလုပ်ငန်းမှာပါဝင်လာအောင်ဆွဲဆောင်ဖို့လိုအပ်ပါတယ်။အမေရိကန်ဖြစ်စေ၊မြေသိနိုင်ငံကဖြစ်စေသဘောရိုးနဲ့ကြိုးစားအထောက်အမှုတွေဟာသူတည်ပဲဘယ်တော့မှပြည့်ပြည့်စုံလိမ့်မယ်မဟုတ်ပါဘူး။နိုင်ငံတကာအဆင့်အတန်းနဲ့အညီဂုံတိုက်ခါရှိရှိတာဝန်တည်တည်ပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်လို့လည်းမစ္စတာဝဲလ်စ်ကဆိုပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ခဲ့ကြတာကတော့အမေရိကန်စိုးရိမ်သဘောထားအမြင်နေတာဖြစ်ပြီး VOA အာဝေါ်မှုအကြောင်းကိုသိစေအပ်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ခါနေဗိုလ်ထုနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 49လောက်ကနေမနက်9:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းနိုမီတာ19 19နဲ့25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးပါအောင်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတောင်ပိုင်းကအဲလဘားမားပြည်နယ်အထက်လွှတ်တော်အမတ်တနီယယ်လစ်လက်နေတဲ့အတွက်အခုချိန်မှာပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။လိမ်မန်းဆန်အထိပါဆော့ကောက်မှုနဲ့ဆွဆွဲခံနေရပြီးအငင်းပွားစရာဖြစ်နေတဲ့ Republican ကိုယ်စားလှယ် Roy Moore နဲ့အဆိုအရှင်နေဟောင်း Democratic ကိုယ်စားလှယ် Doug Jones တို့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဒါဟာ၈နှစ် November လွှတ်တော်ရွေးကောက်ပွဲတွေအတွက်ရောသမ္မတ Donald Trump နဲ့နိုင်ငံရေးအခြေအနေကိုပါခန့်မှန်းနိုင်တဲ့ပွဲမှုဒီရွေးကောက်ပွဲကိုတနိုင်ငံလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။ American ပြည်တော်စုနယူးယောက်မြို့ကမြောက်ရထားတိုင်ပို့ဆောင်ရေးစနစ်ကိုပိုက်ဘုံးနဲ့တိုက်ခိုက်မှုဖြစ်ပွားပြီးနောက်တရက်ကျအင်ကာနဲ့မှတိုက်ခိုက်ခဲ့သူဘင်္ဂလားဒေ့ရှ်လူမျိုးရွှေပြောင်းနေထိုင်သူအာကာယက်ဦးလာကိုအကြမ်းဖက်ဝါဒါဆွဲဆိုင်ရာဆွဲချက်၅ခုနဲ့ဆွဲဆိုလိုက်တယ်လို့ပြည်တော်စုအစိုးရရှေ့နေတွေကကြေညာလိုက်ပါတယ်။တိုက်ခိုက်သူက IS Islamic အစွမ်းရောက်တွေကိုအားကျသူဖြစ်တယ်လို့ဟာနာဘန်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးအတွက်ကုလသမဂ္ဂကအကူအညီပေးနိုင်တယ်လို့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံနေရတဲ့စိန်ခေါ်မှုတွေအတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်နှိုင်းဆွမ်းတဲ့ကြေပြန့်တဲ့အတွေ့အကြုံတွေကိုအသုံးချနိုင်တယ်လို့နိုင်ငံရေးရာကုလသမဂ္ဂလက်ထောက်အထွေးမှုချုပ် Jeffrey Feldman ကအင်္ဂါနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံခဲ့ပါတယ်။ဒုက္ခသည်တွေဌာနေပြန်နိုင်ရေးမှာပြန်လည်တည်မြဲကြိုးပမ်းမှုတွေနဲ့အထောက်အကူဖြစ်စေရမှာဖြစ်တယ်လို့ Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်နိုင်မှုအရေးကြီးတယ်လို့ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီကောင်ထည့်ဖော်ကြိုးပမ်းမှုတွေဟာ2020ရွေးကောက်ပွဲမှာအကဲဖြတ်ခံမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အရေးအဆိုပြုချက်ကိုအထွေထွေညီလာခံကြီးကနေအတည်ပြုဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့ရိုဟင်ဂျာပြဿနာကိုအမြဲတမ်းဖြေရဖို့ကြိုးပမ်းရတဲ့ပြင်သစ်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြည့်အဝထောက်ခံမယ်လို့ပြင်သစ်သမ္မတကအင်ကာနေမှာပြောကြားလိုက်ပါတယ်
။သတင်းကြေညာချက်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကီထုံးဖြစ်ပါတယ်။ဗီအိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30 40 49လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါခင်ဗျာ။တော်ရရှိနိုင်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေနိုင်ကြပါစေ။ VOA ကိုနားဆင်အားပေးကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.